အင်းဒီတဲ့နိုင်ငံတွေကိုတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့ရာသင်ရာတိုက်တဲ့လောက်ခလစာကိုတောင်းပွင့်ဝင်လင်းလင်းမတောင်းရဲပဲဖိနှိပ်ခံဘဝနဲ့ပိုက်ဆံခက်ခက်ခဲခဲရှာဖွေရတဲ့ဘဝသရုပ်မှန်ကိုလူအများသိရှိဖို့လိုအပ်တယ်လို့ရုပ်ရှင်ဒါရိုက်တာတဦးဖြစ်သူကိုတင်ဝင်းနိုင်ကပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရင်ဆိုင်နေရတဲ့နေစဉ်ဘဝအခက်အခဲတွေကိုရိုက်ကူးထားတဲ့ In Exile ပြည်ပြေးဆိုတဲ့အမှတ်တမ်းရုပ်ရှင်ကားကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Boston မြို့ကနိုင်ငံတကာရုပ်ရှင်ပွဲတော်မှာမတ်လ9ရက်နေ့မှာပြသတော့မှာပါဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင
်တန်ဃာရော်ရီဦးဆောင်တဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းဗီဒီယိုမှတ်တမ်းရိုက်ကူးခဲ့တာကြောင့်ထောင်လန်းရေးတွေရဲ့လိုက်လံစောင့်ကြည့်ခြင်းခံရပြီးနောက်မှာထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒါရိုက်တာကိုတင်ဝင်းနိုင်က In Exile ပြည်ပြေးဆိုတဲ့ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးပြတဲ့အကြောင်းနဲ့ပတ်သက်လို့ပြောလာပါတယ
်ဒီမှာဒီ2000ရွှေဝါရောင်နဲ့ပတ်သက်ပြီးတော့တကယ်ချင်းအချို့ဖန်ခံရတော့ကျွန်တော်ကရှောင်းသိန်းရေးတဲ့ထိုင်းနိုင်ငံမဲဆောက်ကိုရောက်သွားတယ်။ရောက်သွားတဲ့အချိန်မှာပဲမဲဆောက်မှာရှိတဲ့ဒီဖြေပြောင်းလူကမာတွေတွေ့ရပေါ့နော်။သူများနိုင်ငံမှာသွားပြီးတော့ဟိုလုပ်ကင်နေရတဲ့ဘဝတွေဒီကိုယ်နိုင်ငံမှာဆုံးရှုံးနေတဲ့လူအရေးမြင့်တွေအဲ့ဒါတွေတွေ့ပြီးတော့ကျွန်တော်ကရုပ်ရှင်ကိုရိုက်ချင်တဲ့စိတ်ဖြစ်ပေါ်လာတာပေါ့။
အဲ့တော့ဒီဇကားကိုထိုင်းနိုင်ငံရဲ့ဘယ်ဒေသတွေမှာအဓိကထားရိုက်ဖြစ်တာပါလဲ
။မဲဆောက်တက်ခရိုင်ကဖူဖရန့်ဆိုတဲ့ကြီးရွာလေးမှာရှိတဲ့ဒီစိုက်ကျူးရေးနဲ့ပတ်သက်ပြီးတော့ရွှေပြောင်းလာတဲ့အလုပ်သမားတွေကိုအခြေခံမိရတာဗျ။အဲဝင်လာဖို့ကောင်းတာကသူကနှစ်ပြည့်နှစ်တိုင်းကျွန်တော်တို့နိုင်ငံအနေပေါ်မှာရွှေပြောင်းအလုပ်သမားအနေနဲ့လုပ်ကြရတယ်။လုံးဝဟိုတရားဝင်မှတ်ပုံတင်တာလုပ်လို့မရဘူး။ဆိုတော့သူတို့ကဘာဖြစ်လဲဆိုတော့အလုပ်ရှင်တွေရဲ့ဟိုခြေလှယ်တာကိုခံရတယ်။အလုပ်ရှင်တွေအနေပေါ်မှာမှသက်ဆက်မပေးဘူးဆိုလေသူတို့ကတောင်းဖို့နားမလဲဘူး။ကိုယ့်ခွင့်ရေးကိုတောင်းဆိုဖို့သူတို့မသိကြဘူး။ကြောက်ကြတယ်။အဲ့ဒါညသွားတွေ့ရတဲ့ခါမှာကျွန်တော်တို့ရဲ့ခံစားချက်ကကျွန်တော်တို့နိုင်ငံမှာလည်းအုတ်ချုပ်တဲ့အစိုးရကိုကြောက်ကြတယ်ဗျာ။ဆိုတော့ဒီဖြေပြောင်းလို့သမားတွေကလည်းသူများနိုင်ငံမှာနေရတဲ့အချိန်မှာသူတို့ရဲ့ဘဝတွေလုံခြုံမှုမရှိဘူး
။ဆိုတော့ရုပ်ရှင်ဇာတ်ကားကမတ်လ9ရက်ဘော့စတန်မှာပြမယ်သိရပါတယ်။အဲ့တော့ဒီအမေရိကကိုကိုတင်ဝင်နိုင်လာဖြစ်ပါသလား
။ကျွန်တော်ကဟိုအချို့အကြောင်းချက်တွေကြောင့်ကျွန်တော်အမေရိကကိုတော့ဒီတစ်ခေါက်မလာဖြစ်ပါဘူးဗျာ။အစီအစဉ်ပြည်တာလည်းပါတယ်။နောက်တစ်ခုကကျွန်တော်ကလည်းဟိုလာဖို့အဲ့ဒီအပိုင်းမှာအလုပ်ကဒီမှာမပြတ်ဘူးဖြစ်နေတယ်။
အဲ့တော့အချားရောဒီရုပ်ရှင်ရိုက်တဲ့စီမှာရောအခက်အခဲတွေပါရောရှိခဲ့သလား
အခက်အခဲရှိတာတော့အခက်အခဲကတော့အများကြီးပဲပေါ့ဟိုကျွန်တော်ကိုယ်တိုင်ကလည်းခိုင်းမနေရဆိုပေမဲ့တရားဝင်နေရမှာမဟုတ်လေကျွန်တော်နေတဲ့မင်းဆောင်နဲ့သွားရိုက်မဲ့ဖိုဖရာနဲ့ကြားထဲမှာကဒိတ်တွေအများကြီးပဲဒီခိုင်းရတွေကလည်းခိုင်းစီကလည်းများတော့ဆိုတော့ကျွန်တော်ကဟိုအဲ့ရရိုက်ဖို့သွားဖို့လာဖို့တကတော်တော်ကိုစူးစမ်းခဲ့ရတာပေါ့နော်နောက်တစ်ခုကကျွန်တော်ကိုထုတ်လုပ်ပေးတဲ့ပရိုဂျူဆာကလည်းအရင်မရှာနိုင်သေးတော့ကျွန်တော်တို့ကဒီဘတ်ဂျက်မရှိဘဲနဲ့ဒီရုပ်ရှင်ကိုစပြီးတော့ကျူးစားပြီးရိုက်ခဲ့တယ်။နောက်ပြီးဆုံးဒီရုပ်ရှင်ဖြစ်မြောက်လာပြီးတော့ဒီ editing မိုင်းမှာဆိုလို့ရှိရင်လည်းဒီ edit ဆက်ပေးတဲ့ Melanie Sanford ဆိုတာက Australia က editor ဒီရုပ်ရှင်ကားကြီးတကားကိုဆက်ပေးမယ်ဆိုလို့ရှိရင်ကျွန်တော်ပတ်စံနေအများကြီးပေးရမှာ။ဒါပေမဲ့သူကပတ်စံတရားမှယူခဲ့တဲ့ကျွန်တော်ရုပ်ရှင်ကိုပြီးအောင်ဆက်ပေးခဲ့တယ်ပေါ့နော်။အဓိကတော့ဒီကျွန်တော်ရိုက်ပြီးတဲ့အချိန်နဲ့ထွက်တဲ့အချိန်မှာ9နှစ်လောက်ကြာသွားတယ်ဗျာ။
92မိနစ်ကြာတဲ့ပြည်ပြေးမှတ်တမ်းရုပ်ရှင်တွေကမြန်မာရှိပြောင်းအလို့သမားတွေရဲ့ရင်ဖွင့်တန်တွေကိုအမည်သောအဖြစ် YouTube မှာတင်ထားတဲ့ရုပ်ရှင်ဇာတ်ဝင်ခန်းတချို့မှာကြားရပါတယ
်တရားရက်ဒီမှာနေတယ်ဒီမှာ6လုံးပြည်ပြည်တလက်ရှိတယ်သူစိတ်တူလာရင်6လုံးပြည်ပြည်တလက်နဲ့9လုံးပြည်တလက်သူလွယ်ပြီးအလိုက်လှည့်နေပြီအကောလုံးစားစားရတတိထားနေရတာသူဒီမှာလောက်ရတာမလွယ်ဘူးညောင်သီးလဲစား၄သန်းလဲနားတော့နေရတယ
်ခါတယ်ပြစ်တာတနတ်နဲ့တိုင်းတိုင်းဆိုနှစ်ချက်တယောက်ကနှစ်ထင်ရပြစ်တာယောက်ျားလက်ပင်ပြောတာပေါ့နော်။အုံးဒီနှစ်ခုကထွက်တယ်။တယောက်ကဒီကပြစ်တာအုံးမပေါ်ပို့ထားပါတယ်။အဲ့လိုမျိုးစထေးလို့တက်စီလောင်းတက်စီလောင်းမီရှိုးခါတက်လာတာမဖြစ်အောင်ပါပဲ
။ဒါရိုက်တာကိုတင်ဝင်းနိုင်ဟာ2005ခုနှစ်ကတည်းကရန်ကုန်ရုပ်ရှင်ကျောင်းမှာကျောင်းသားတူဖြစ်ခဲ့ပြီးအခုအဲ့ဒီကျောင်းမှာပဲရိုက်ကူးရေးနှီးပြအဖြစ်တင် जा ပေးနေပါဗျ။အခုအချိန်ထိမှတ်တမ်းရုပ်ရှင်တွေဆက်လက်ရိုက်ကူးနေပြီးအဲ့ဒီတည်းကတန်ဃာလူတွေအကျောင်းရိုက်ကူးတဲ့ The Monk ဆိုတဲ့ရုပ်ရှင်ဇာတ်ကားဟာချက်ပြည်သူသမရနိုင်ငံမှာပြုလုပ်တဲ့ရုပ်ရှင်ပွဲတော်မှာဆုနှစ်ဆုစုကူးရရှိခဲ့ပူပါတယ်ခင်ဗျာ